မြန်မာနေ့ကမှတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ31ရက်အင်္ဂါနေ့ညနေခင်းဗီရိုစင်နေကိုမင်းခင်ပြောင်စုမြို့ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းတိုမီတာ19.25ရုပ်ကနေတိုက်ထုံးလေးပေးနေပါတယ်ဒီမှာအတန်းစမှာဒီညနေခင်းတွေ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ရနိုင်ငံနဲ့တိုက်ရိုက်စကားပြောဖို့အသိရှိနေတဲ့အကြောင်းအမေရိကန်သမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်ကျင်းပြင်းကကျောက်စိတ်တူပေါ်ရေးလုပ်ငန်းလေးမှာမကြာသေးတဲ့ကကဘာပြူချရာကနေတည်ဆုံသွားသူတွေရဲ့ရှာဖွေတွေးရှိထားတဲ့အလောင်း23လောင်းတင်မနေရှိသွားပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေတွေသောတာရှင်တွေနားဆင်ကြမယ်ဒီမှာတော့မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်တွင်းမှာမိုးတိထန့်စွာရွာသွန်းခဲ့လို့ရေကြီးနေရာကနေဒီကနေ့မှာတော့ရေကျသွားတဲ့အနေအထားမှာရှိနေပြီဆိုပေမဲ့လည်းစိုးရိမ်ရိမ်မှန်အထူးရှိနေတဲ့အခြေအနေကြောင့်ရေပီးရှောင်2000ဝန်းကျင်ရှိနေတဲ့အကြောင်းကို
ကျွန်းလေးကြီးမှအထက်မှာလည်းရှိနေပါလေကြာဒါပေမဲ့အငယ်ကြီးမှ24ပြည့်အောက်ကိုတော့ကျောင်းပါလေကိုလုံးလုံးလည်းကျွန်တော်ကြီးမှ21ပြည့်ဝေါ်ချီလောက်နဲ့ရေတက်နေပါလေဗျအငယ်ဆွေးကြီးမှတော
့ရေပီးရှောင်2000ဝန်းကျင်ရှိနေတဲ့အကြောင်းတိုင်းလွတ်တော်ကိုယ်စားလှယ်ဦးရင်းမြင့်စွေက VOA ကိုခုလိုပြောသွားတာကိုမကြာခင်မှာတည်ဆုံနားဆင်ကြဖို့ရှိပါတယ်ဒါပြင်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်နားမှာတရားမဝင်လုံသမား150ကျော်ဖမ်းဆီးမိတဲ့အကြောင်းနဲ့မြန်ကန်နိုင်ငံရဲ့တည်င်းစားတွေကိုလည်းဒီနေ့ညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တည်င်းတွေကိုကော်လင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါလိမ့်မယ
်ဤရနေကနေတရားရေးစကားပြောဖို့အသင့်ရှင်နေတဲ့အကြောင်းမနေ့တုန်းကအီတလီဝန်ကြီးချုပ်ဂုစပီကွန်တီနက်ပူးတွဲသင်းစားရှင်းလင်းပွဲတွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်ဤရန်သမ္မတဟာဆန်ဂရူဟာနီနဲ့တွေ့ဆုံဖို့ဆန္ဒရှိမရှိဒီနောက်တယောက်ရဲ့အမေကိုသမ္မတထရန့်ကတုံ့ပြန်ဖြေချရမှာတွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်ကြောင်းနဲ့အထူးသဖြင့်စစ်ဖြစ်နိုင်တဲ့အခြေအနေမျိုးတွေလူတွေသိချင်တာမိုးကောင်ရေရှားကပ်ဘေးတင်တာမျိုးတွေလိုခိစားမျိုးတွေမှာတွေ့ဆုံဆွေးနွေးတာအကျိုးမယုံနိုင်ကြောင်းသမ္မတထရန့်ကပြောလိုက်တာပါအမေရိကန်ကျိုးစီးပွားပေါ်ရန်လိုတဲ့သဘောထားရှိသူတွေနဲ့တပ်တမန်ရေးအရာဓာတ်ရိုက်ဆက်ဆံတဲ့နမူနာတွေဖြစ်နေတယ်မြောက်ကိုရီးယားကဆောင်ခင်ဂျွန်းရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့မကြသေးရင်တုန်းကတယောက်ချင်းတွေ့ဆုံခဲ့တာကိုလည်းကိုကာပြောဆိုသွားပါတယ်ဒီအတွက်အီရန်ဘက်ကလက်ခံမယ်ဆိုရင်တော့တွေ့ဆုံမှုဆန္ဒရှိပေမဲ့အီရန်နိုင်ငံကအသင့်ဖြစ်မဖြစ်ဆိုတာကတော့မသိရသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်အီရန်ဘက်ကတွေ့ဆုံမှုလက်ခံခဲ့မယ်ဆိုရင်ကျူတင်သတ်မှတ်ချက်တွေမထားဘဲတွေ့ဆုံသွားမယ်လို့လည်းပြောပါတယ်အမေရိကန်ရုပ်သံ CNBC ကနောက်ပိုင်းမှာတွေ့ဆုံမေးမြန်းခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့အီရန်စူရအနေနဲ့လူမှုပေါ်ပြုမှုဆက်ဆံမှုတွေကိုအခြေခံချက်ချပြောင်းလဲပြီးရန်လိုတဲ့အပြုမှုတွေကိုချော့ချမယ်ဆိုရင်သမ္မတထရန့်အနေနဲ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်ထားတယ်လို့နျူကလ িয়ার ပြန်ပွားမှုကိုဟန်တားနိုင်တဲ့သဘောတူညီချက်တည်းအတွက်ဆွေးနွေးဖို့လည်းအကျိုးရှိလိမ့်မယ်လို့လက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါယူအန်နိုင်ငံဘက်ကတော့အမေရိကန်ပါဝင်ကမ္ဘာအင်အားကြီး6နိုင်ငံနဲ့ယူအန်နိုင်ငံတို့ကြားသဘောတူခဲ့တဲ့ယူအန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုအမေရိကန်ကပြန်လည်လက်ခံမှသာတိုက်ရိုက်ဆွေးနွေးနိုင်မယ်လမ်းပွင့်လာမှာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်
။အမေရိကန်နိုင်ငံတဲ့တရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့မက္ကဆီကိုနဲ့နယ်စပ်တစ်လျှောက်တိုင်းခရီးကိုအတိပြေးပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုဖိအားတိုးပေးလိုက်ပါတယ်။အငင်းပွားနေကြတဲ့ဒီမက္ကဆီကိုနယ်စပ်တိုင်းတိဆောက်ရေးအတွက်စွတ်တော်ဘက်ကအတိမပြုတ်ပြင်စက်တင်ဘာလကလက်ရှိဘတ်ဂျက်အသုံးစရိတ်ကုန်ဆုံးချိန်မှာအစိုးရလုပ်ငန်းတွေကိုရပ်တန့်ပြစ်လိုက်မယ်လို့သမ္မတထရမ့်ကခြိမ်းခြောက်ဖိအားပေးလိုက်ပါတယ်။တကယ်တော့ဒီမက္ကဆီကိုနယ်စပ်တိုင်းကာယံရေးဟာသမ္မတထရမ့်ရဲ့2016သမ္မတရွေးကောက်ပွဲတွင်ကအဓိကခြေကျော်တန်းကြီးပါ။သမ္မတထရမ့်ကနှစ်ပေါင်းများစွာနိုင်ငံတွေဆွေးနွေးငင်းခုန်လာခဲ့ကြတဲ့ဒီနယ်စပ်လုံခြုံရေးအတွက်အခုအထိဘာမှမလုပ်ဆောင်ပေးနိုင်ရင်အစိုးရလုပ်ငန်းတွေကိုရပ်ပစ်လိုက်ဖို့ပြဿနာမရှိဘူးလက်ဆက်လုံခြုံရေးအားကောင်းစေဖို့အချိန်တန်နေပြီလို့ဆိုလိုက်ပါတယ်ဒါပေမဲ့သမ္မတထရန့်ကပဲဒီကိစ္စအပြေးယူလုပ်ဖို့ညှိနှိုင်းဖို့ကတော့အမြဲတမ်းလမ်းဖွင့်ထားတယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့သမ္မတအဆိုပြုထားတယ်လို့စက်တင်ဘာလကမှဒီမက္ကဆီကိုနယ်စပ်တိုင်းတည်ဆောက်ရေးဘတ်ဂျက်ကိုလွှတ်တော်ဘက်ကအတိအပြုပေးရေးမရေမရာဖြစ်နေချိန်မှာသမ္မတထရန့်ကအခုလိုဖိအားပေးချိန်ချောက်လိုက်တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့စီးပွားရေးအဖွဲ့ဥက္ကဋ္ဌဟောင်းပေါ်မနာဖို့ရုရှားရဲ့ထူဆုံးတဲ့စစ်ဆေးမှုရောဘတ်မူလာကရဲစွဲကြောင်းနဲ့တရားစွဲဆိုထားတဲ့အမှုနှစ်မှုနဲ့တမှုကိုဒီကနေ့ဗာဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။အခွန်ရှောင်မှုပြည်ပမှာဖွင့်လှစ်ထားတဲ့ဗန်စင်းတွေကိုတင်ပြဖို့ပြစ်ခတ်မှုဘဏ်ကနေမတမာတဲ့နည်းနဲ့ငွေချေးမှုစတဲ့ရဲစွဲကြောင်းနဲ့ဆွဲဆိုထားတဲ့အမှုတွေဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စုဖက်မှုတွေကိုအဓိကထားစုံစမ်းဖော်ထုတ်နေတဲ့သူစုံစမ်းစစ်ဆေးမှုရဲ့လုပ်ငန်းတွေနဲ့တော့အပေါ်ယံကြည့်ရင်ဆက်ဆက်မှုမရှိပါဘူး။အေးအေးခံထားရတဲ့အမှုတွေဟာယူကရိန်းသမ္မတဗစ်ကတာယာနူကိုဗစ်အတွက်ဆက်စွန်းနေတဲ့ချီနိုင်ငံရေးအရာအ timing ဖြစ်ကျိုးဆောင်စီယုံပေးခဲ့တာတွေနဲ့အဓိကဆက်နွယ်နေတာပါ။ယူကရိန်းသမ္မတဟောင်းနဲ့ရုရှားလူလာတဲ့သူ့ပါတီအတွက်2006ခုနှစ်ကနေ2015ခုနှစ်ထိအကျိုးဆောင်ပေးခဲ့ရာကမနာဖွန်နဲ့သူ့ရဲ့စီးပွားပွဲဟောင်း Rick Gates တို့ဟာဒေါ်လာတန်းနဲ့ချီဝင်ငွေရရှိခဲ့ကြပြီးရလာတဲ့ဝင်ငွေတွေကိုလည်းအမေရိကန်အခွန်အစည်းဌာနကိုအကြောင်းမကြားပဲထားခဲ့တယ်လို့စွပ်စွဲခံထားရတာပါ။ကြီးမားတဲ့ဝင်ငွေဝန်ပေးဆောင်မှုရှောင်ရှားတဲ့အနေနဲ့ဟန်ပြကုမ္ပဏီတွေနိုင်ငံခြားဗန်စင်းတွေဖွင့်လှစ်ပြီးယူကရိန်းကနေရလာတဲ့ဝင်ငွေတွေကိုချင်းဝေဖြစ်စင်းပြပြီးအမေရိကန်မှာဒေါ်လာတန်ပေါင်းများစွာတန်မိုးရှိတဲ့အင်ချန်မြေတွေနဲ့ပစ္စည်းတွေကိုဝယ်ယူခဲ့တဲ့အကြောင်းလဲအစိုးရရှင်တွေကပြောဆိုထားပါတယ်။ယူကရိန်းသမ္မတ2014ခုနှစ်မှာရာလူကဖက်ရှားခံခဲ့ရပြီးတဲ့နောက်ဝင်ငွေရော့ကျလာရကရပ်ပေါက်ရန်လန်းတစ်ခုဖြစ်ပိုင်ဆိုင်ထားတဲ့အင်ချန်မြေတွေကိုအမှတ်ကန်ထားဝင်ငွေကိုလည်းမမှန်မကန်လျှော့ပြပြီးဗန်နေကနေဒေါ်လာတန်20ရောက်ကိုမတမာနီးနဲ့ချဲ့ယူခဲ့တယ်လို့လဲဆိုပါတယ်။သမ္မတထွက်ရဲ့စီရီယမူဟောင်းမနာဖော့ကတော့ဒီနေ့ရင်ဆိုင်ရမယ့်အမှုတွေရောဝါရှင်တန် DC ကနောက်တမှုမှာပါအပြစ်မရှိကြောင်းငြင်းဆန်ပြောဆိုထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းနဲ့ရှေ့ပိုင်းတွေမှာတပုံတွေတိုက်ခိုက်မှုကြောင့်အနည်းဆုံး12ဦးသေခဲ့ရပြီးနောက်ထပ်စုစုပေါင်း50ကျော်တန်ရာရခဲ့တယ်လို့အရာရှိတွေကဆိုပါတယ်။အာဖဂန်အနောက်ပိုင်းဖာရာပြည်နယ်မှာအစိုးရတပ်တွေကိုပြစ်မှတ်ထားခဲ့တဲ့လမ်းမေးပုံတစ်လုံးခီးတယ်တင်ဘတ်စကားတစ်စီးကိုဒီနေ့စောပိုင်းကသွားထိခဲ့ပြီးအနည်းဆုံးလူ12ဦးသေဆုံးရကနောက်ထပ်လူပေါင်း40ဝန်းကျင်ထဏ်ရာရသွားခဲ့တယ်လို့အရာရှိတွေကဆိုပါတယ်။အာဖဂန်ပြည်နယ်ဆိုးရပြောခွင့်ရနတ်ဆာမရီကဒီတိုက်ခိုက်သေဆုံးရသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါနေပြီးတာလီဘန်တပုံတွေကအစိုးရလုံခြုံရေးတပ်တွေကိုဘာလာဘူလုတ်ခရိုင်မှာပစ်မှတ်ထားကအခုလိုဘုံးတွေထောင်လာခဲ့တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီဘုံးထောင်တိုက်ခိုက်ခဲ့မှုပေါ့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဒီလမ်းမေးဘုံခွဲမှုပြည်နိုင်ပိုင်းတွင်မှာပဲအရေးအတွက်တိကျမသိရတဲ့လက်နက်အပြည့်ပါတဲ့ဒေခံဘုံခွဲသမားတွေကလည်းအာဖဂန်အရှေ့ပိုင်းမှာအစိုးရစာအုပ်တစ်ခုကိုတိုက်ခတ်ခဲ့တာကြောင့်အနည်းဆုံး12ဦးဒဏ်ရာရသွားခဲ့ပါတယ်။ဒီဒေခံဘုံခွဲသမားတွေအနေနဲ့ပါကစ္စတန်နဲ့နေဆက်ချင်းထိနေတဲ့နဂါးပြည်နယ်မြို့တော်ဂျလာလာဘတ်ကဒုက္ခသည်ကြီးရဌာနကိုပြစ်မှတ်ထားတိုက်ခတ်ခဲ့တယ်လို့အာဖဂန်ရာရှိတွေကဆိုပါတယ်။ပြည်နယ်ဆိုးရပြောခွင့်ရအတာလူလာကောင်းကြံနေကအသေးကံဘိုးဘဲသမားသူကအစင်းမြင့်အစီဝေးလုံနေတဲ့အစာဥပမာကိုကုတ်ကိုစပုံခွက်လိုက်ပြီးနောက်သူ့လူတွေဝင်လာနေအောင်လမ်းဖွင့်ပေးခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။တာလီဘန်သဘောနေဘက်ကတော့ဒီတိုက်ခတ်မှုကိုသူတို့လုပ်ခဲ့တာမဟုတ်ဘူးလို့ညွှန်းဆိုထားတာကြောင့်အာဖဂန်မှာအခြေစဆိုင်လာပြီးပြီးခဲ့တဲ့လကပဲဒီနဂါးပြည်နယ်မှာတိုက်ခိုက်ခဲ့တဲ့ IS Islamic စစ်သွေးကြွတွေလက်ချက်ဖြစ်မလားလို့သံသယတွေထူပွားလာနေပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီ American တန်မြန်မာဘာသာစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အချင်းပြင်းနဲ့ကြောက်စိမ့်တူဖော်ရီလုံငန်းမှာမချသေးတဲ့နှုန်းကကဘာပြူချရာမှာတည်ဆုံသွားသူတွေကအခုနောက်ဆုံးရှာဖွေတွေ့ရှိထားတဲ့အလောင်း23လောက်ထက်မနည်းရှိသွားပါပြီ။မိုးတိကန်ဆိုရွာသွန်းမှုတွေကြောင့်ရှာဖွေလုံငန်းတွေရပ်ဆိုင်းထားခဲ့ရပြီးတဲ့နောက်ပြန်လည်စတင်ခဲ့ရမှာထပ်မံတွေ့ရှိတဲ့အလောင်းတွေနဲ့ဆိုရင်စုစုပေါင်း23လောက်ထိရှိသွားပြီဖြစ်တဲ့ကြောင်းဒေသခံအာဏာပိုင်တူကိုကူကပ်ပြီး AFP တင်းကဖော်ပြလိုက်တာပါ။ဘာကံမြွန်းနဲ့စိတ်မှုကြီးရောအုပ်စုကကြောက်စိမ့်နန်းတော်ကုမ္ပဏီပိုင်လောက်ွက်ဟောင်းတို့မှပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့တုန်းကမြေပြူချခဲ့ရကရင်းစေးချောက်ရှာသူများပြားတည်ဆုံပြောင်းဆုံးခဲ့တာဖြစ်ပါတယ်။နောက်ထပ်ပြောင်းနေတဲ့လူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပေမဲ့မိုးရင်းကာလရာသီဥတုဆိုးဝါးမှုတွေကြောင့်အခက်အခဲတွေနဲ့လည်းကြုံနေရတာပါ။အချင်းပြင်းတွေကကြောက်စိမ့်ထွက်ရာဒေသဟာမကြာခဏမြေပြူချမတော်တဆမှုတွေကြုံရလို့ရှိပြီးအထူးသဖြင့်ဒီနှစ်မိုးရင်းကာလမှာတော့ရေကြီးရေရှမ်းမှုတွေနဲ့မြေပြူမှုတွေနဲ့လည်းဆက်တက်ဆိုးဆိုးလို့ကြုံနေရပါတယ်။အချင်းပြင်းတွေကကြောက်စိမ့်ထွက်ရာဒေသမှာဒီနေ့ဟာအဆိုးဝါးဆုံးနေ့တစ်နေ့ဖြစ်မတော်တဆမြေပြူချမှုတွေကြောင့်တည်ဆုံးသူပေါင်းဟာဇူလိုင်လနောက်ပိုင်းမှာ120ကျော်တိရှိနေပြီလို့လည်းဒေသခံတွေကပြောပါတယ်။မတော်တဆမှုတွေစိုးစိုးဝါးကြုံနေရတဲ့အတွက်လည်းဒေသရင်းကကြောင်မြတ်တူဖော်ရေးလုပ်ငန်းတွေကိုစိတ်တကျထိန်းချုပ်ဖို့နဲ့ပြည်အောင်စုဆွေးရကကြောင်မြတ်ဥပဒေတရားကိုလည်းအမြန်ဆုံးရေးထွက်ပြဆန်းပြတ်တမ်းမှုဒေသခံတက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးကောင်းဆောင်တွေကတောင်းဆိုထားကြပါတယ်
။မြောက်ကိုရီးယားအနေနဲ့မဆိုင်ဒုံးကျည်သစ်တွေထတ်ထုတ်နေတာကိုအမေရိကန်ထောက်လှမ်းဂျိုတူပုံရိပ်တွေမှာလာပေါ်နေတယ်လို့ Washington Post သတင်းစာကြီးကဖွင့်ချလိုက်ပါတယ်။အမေရိကန်ထောက်လှမ်းရာရှိတွေကဒီဒုံးကျည်သစ်ထုတ်လုပ်မှုတွေကိုဆန်နမ်ဒေါင်းစံသက်သူတေသနာစခန်းကြီးမှာဆက်လုပ်နေချိန်မှာနိုင်ငံအနောက်မြောက်ပိုင်းကဆိုဟေးဂျိုတူလွှတ်တင်ရေးစခန်းမှာတော့စမ်းသက်လွှတ်တင်စဉ်ကိုအလို့သမားတွေကဖျက်ဆီးနေတာတွေ့ရတယ်လို့ Washington Post သတင်းစာကိုဖွင့်ပြောခဲ့ပါတယ်။ဒါပေမဲ့ဒုံးကျည်ဆိုင်ရာကျွမ်းကျင်သူတွေနဲ့သုံးသက်သူအများပြားကတော့အခုလိုဆိုဟေးစခန်းမှာဖျက်ဆီးနေတာကအပြာကောင်းအောင်လုပ်နေတာဖြစ်ပြီးဒီဂျိုတူစမ်းသက်လွှတ်တင်စဉ်က ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စကိုတော့ဒီကိစ္စက ှတ်ထိုးရမှာတော့ဘယ်အချိန်မှာဘလို့ဖြတ်သိမ်းပေးမယ့်အသေးစိတ်တွေကိုမထည့်သွင်းနိုင်ကြပါဘူး။ဒီကိစ္စတဲ့တင်ပတ်တုံးကလည်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားအနေနဲ့နျူကလ ியர் လုပ်ငန်းတွေရပ်တန့်ပေးမယ်လို့ကတိပေးခဲ့ပေမဲ့နျူကလ ியர் ဘုံးထုတ်တဲ့လောင်စာတွေကိုတော့ဆက်ထုတ်နေတော့ပဲလို့ထုတ်ပြောခဲ့ပါသေးတယ်ခင်ဗျ။
တနင်္ဂနွေမှာ2014ခုနှစ်တုန်းကစစ်တပ်ကအာဏာသိမ်းဖျက်ရှားပြီးအစိုးရကိုအုပ်ချုပ်စင်မှာပေါ်ဆမှုတွေမြေကွက်မှာထောင်နေစင်ရဲချခံထားရတဲ့ဝင်းကြီးကျော်ဟောင်းရင်းလက်ရှင်တော်ကိုနေရာရင်ပြန်လည်လွှတ်ပြောင်းပေးဖို့ဝင်းကြီးကျော်ပရိုဂျန်ဟိုချာကဒီနေ့ပဲတောင်းဆိုလိုက်ပါတယ်ဝင်းကြီးကျော်ဟောင်းရင်းလက်ကတော့ဒေါ်လာသန်းထောင်ချီဆွဲရှုံခဲ့ရတဲ့အစိုးရရဲ့စဘာဝယ်ယူအစီအစဉ်နဲ့ပတ်သက်လို့ထောင်နေချက်ခံရမှာကိုရှောင်ရှားတဲ့အနေနဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာပဲပြပကိုတင်ဆောင်ခဲ့တာပါဝင်းကြီးကျော်ဟောင်းကိုထိုင်းတရားရုံးယူကပြီးခဲ့တဲ့စက်တင်ဘာလထဲမှာပဲမြက်ကွယ်မှာထောင်နေ၅နှစ်စီရင်ချက်ချမှတ်ထားပါတယ်။ဝန်ကြီးချုပ်ရင်းလက်ကတော့သူ့အနေနဲ့အမှားယွင်းလုံးမိတာမရှိကြောင်းနဲ့တရားရုံးဆုံးဖြတ်ချက်ဟာနိုင်ငံရေးရွေးချယ်ချက်တွေပါဝင်နေတဲ့အကြောင်းပြောဆိုထားပါ။ထောင်ဝန်ကြီးချုပ်ပြယုတ်ကတော့ရာဇဝတ်မှုကင်းသူတွေကိုပြန်ပို့ရေးနိုင်ငံခြားသဘောတူညီချက်ရဝန်ကြီးချုပ်ဟောင်းကိုပြန်လည်လွှတ်ပြောင်းပေးဖို့တောင်းခံရတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ပြည်ပမှာရောက်နေတဲ့သူတွေကိုထိုင်းနိုင်ငံကလိုက်လံဖမ်းဆီးလို့မရနိုင်တဲ့အတွက်ဖမ်းဆီးပြီးပြန်လည်လွှတ်ပြောင်းပေးဖို့ဟာသက်ဆိုင်ရာတိုင်းပြည်ပေါ်မှာသာမူတည်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဝန်ကြီးချုပ်ဟောင်းရင်းလက်နဲ့အကိုဖြစ်သူတဆင်ရှင်တော်ဝတ်တော်ဟာကျေးလက်ဒေသရဲ့ထောက်ခံမှုကိုရရှိခဲ့ကြပြီးအစဉ်လာအပြင်ဘီရင်ကိုသစ္စာခံသူတွေစစ်တပ်ထိတန်းခေါဆောင်တွေနဲ့နိုင်ငံရေးအားပြန်ခဲ့ကြတဲ့ဆက်စုနှစ်တစ်ခုကျော်ကြာထိုင်းနိုင်ငံရဲ့အခြေတဲမှာအဓိကအခမ်းအနားမှာနေရာယူခဲ့ကြသူတွေလည်းဖြစ်ခဲ့ကြပါတယ်
။ဖိလစ်ပိုင်နိုင်ငံမှာတော့အင်းအပြင်ဘုံတလုံးလုံခြုံရေးကားတဲ့ပတ်ကွဲခဲ့တာကြောင့်စစ်သားတူပြည်သူ15ဦးနဲ့ရွာသား4ဦးသေဆုံးခဲ့ရတယ်လို့စစ်တပ်ရရှိတွေကဆိုပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာလုံခြုံရေးလှည့်စစ်ဆေးနေတဲ့ဒီလုံခြုံရေးကားကိုပြည်သူစစ်တွေကစစ်ဆေးဂိတ်မှာစစ်ဆေးဖို့တားလိုက်ပြီးအခုလိုပောက်ကွဲမှုဖြစ်ခဲ့တယ်လို့ရဲတွေကဆိုပါတယ်။ဒါပေမဲ့အသေးစိတ်ထစ်ခဲ့ပုံကူတွေကတော့ရဲတွေကမရှင်းပြသေးပဲကားပေါင်းတဲ့သူဘာဖြစ်သွားသလဲဆိုတာပါရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီပောက်ကွဲမှုပေါ်ဘယ်သူကမှလည်းသလိုလက်ချက်ဖြစ်တယ်လို့ထုတ်မပြောသေးပါဘူး။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကအကြီးဆုံးမွတ်စလင်သဘောအဖွဲ့နဲ့ပြီးခဲ့တဲ့အပတ်တုန်းကပဲကိုပိုင်အုပ်ချုပ်ရေးသဘောတူစာချုပ်တည်းလက်မှတ်ထုတ်ပေးပြီးဒီနိုင်ငံတောင်ပိုင်းမှာလုံခြုံရေးတပ်တွေကိုအသင့်အထားပြင်ထားခဲ့ခြင်းမှာအခုလိုပောက်ကွဲမှုဖြစ်လာခဲ့တာပါခင်ဗျာ
။ဇင်ဘာဝေနိုင်ငံမှာပြောင်းလဲရေးဆောင်ကျင်းပေးလိမ့်မယ်လို့အများကမျှော်လင့်ထားကြတဲ့ရွေးကောက်ပွဲကိုအရလကူဇင်ဘာဝေနိုင်ငံသားတွေစောင့်ဆိုင်းနေကြပါတယ်။နှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့ရောဘတ်မူဂါဘီလက်အောက်တိုင်းပြည်ကုန်သက်ခါနဲ့စီးပွားရေးကျဆင်းမှုတွေကိုမဲရလက်တွေကပြောင်းလဲပေးနိုင်မလို့လူလူချင်းမှမျှော်လင့်နေကြတာပါ။
ကွန်လုံးနဲ့ကိုဝင်းမင်းတို့ကတင်ဒီကိုညင်ညာပေးခဲ့ကြတာပါအခုဆက်ပြီးတော့တင်ဆောင်ရည်ကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာနိုင်ငံတဝန်းရေးကြီးနေမှုနောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတဝန်းတိုင်းနယ်ပြည်နယ်၅ခုမှာရေကြီးရေလျှမ်းမှုတွေဆက်ဖြစ်နေပြီးတော့ရေပြင်းထုတ်ကတဲ့တွေအတွက်စွန့်ရရဆဲအခြေအနေမှာရှိနေပါသေးတယ်။မွန်ပြည်နယ်အတွင်းမှာရေပြင်းကြတာကြောင့်ဖိတ်ဆိုခဲ့တဲ့မော်လမြိုင်ရန်ကုန်ကားလမ်းပြန်ပွင့်လာပြီးဆိုပေမဲ့လည်းပဲခူးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တချို့မှာတော့ရေပြင်းနောက်ဆက်တွဲအသေးပြောက်တွေရှိနေပါသေးတယ်။ရေပြင်းကြောင့်လူ၁၁ဦးထက်မနည်းသေဆုံးခဲ့တယ်လို့အာဏာပိုင်တွေကကြေညာခဲ့ပေမဲ့လည်းရေပြင်းနောက်ဆက်တွဲမြေပြိုမှုကြောင့်သေဆုံးမှုတွေကိုတော့ထည့်မတွက်ထားပါဘူး။မြန်မာနိုင်ငံတဝန်းရေကြီးရေလျှမ်းမှုနောက်ဆုံးရအခြေအနေတွေကို VOA မြန်မာပိုင်းတင်တော်နိုင်ကွင်ကစုံစမ်းမြင်းမြင်းပြီးတော့သတင်းပေးပို့ထားပါတ
ယ်။မြန်မာနိုင်ငံဆိုင်နယ်ပြည်နယ်တွင်မိုးသည်သန့်စွာရွာတွန်းခဲ့လို့ရေကြီးနေရာကနေဒီကိစ္စမှာရေရော့ကျသွားတဲ့အနေအထားမှာရှိနေတာပါ။စနင်းတိုင်းတိုင်းဒေသကြီးစနင်းတိုင်းမြို့တွင်းမှာတော့ရေကျသွားပြီးဆိုပေမဲ့ဆိုရင်ရေမှသိရှိနေစေချင်တဲ့ကြောင့်ရေဘေးရှောင်2000ဝန်းကျင်ကရှိနေတယ်လို့ဆိုင်ဒေသလှုပ်တော်ကိုယ်စားလှယ်ဦးရင်းမြင့်စွာက VOA ကိုပြောပါတယ
်။ဆိုရင်ရေမှအထက်မှာလည်းရှိနေပါလေကဒါပေမဲ့အနည်းငယ်ရေမှ24ပေအောက်ကိုတော့ကျောင်းသွားတယ်။ခုလုံးလုံးနဲ့ကျွန်တော်စီမှာ22ပေဝတ်တယ်လောက်နဲ့ရေကျနေပါလေဗျ။အနည်းဆိုရင်ဒီမှာကတော့18ပေပါ18ပေကျော်နေတော့ပါပဲခင်ဗျာရေဝေးတဲ့ပြည်သူပေါင်း2000ကျော်လောက်ရှိတယ်အဲ့ဒီမှာပြောင်းရွှေ့တဲ့လူက6000ကျော်ရှိပါတယ်အဲ့6000ကျော်ကိုကျွန်တော်တို့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေပါပြီဗျတပတ်စာနေ့ခါကျွန်တော်တို့ပို့ပြီးသားဖြစ်ပါတယ်ဗျ
တနင်္လာမြို့ထဲမှာရေဘေးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပေမဲ့လည်းရွှေ့ပြောင်းနေထိုင်သူတွေကတော့နေထိုင်ကြပြီးအများစုကတော့နေဆက်ရဆွေမျိုးသားချင်းအိမ်တွေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ကြတာများတယ်လို့သူကဆိုပါတယ်တနင်္လာမြို့ထဲရေကြီးမှုကြောင့်လူသူတွေဆုံးခဲ့ပြီးအင်ဂျီထိခိုက်မှုကတော့အသိမပြုနိုင်သေးဘူးလို့ဦးရဲမြင့်စွေကဆက်ပြောပါတယ
်။ဒီကြရင်ဒီအယောက်မှာကျွန်တော်တို့ဒီအကြောက်တွေချူးလို့ရအောင်လို့ကြောက်မို့လားတိုက်တဲ့လေဒီစီနဲ့မြုပ်ပြီးတော့လူသူတွေသေသွားတယ်ဗျ
။မနေ့ကမိုးသည်သန့်စွာရွာသွန်းပြီးမြေပြိုကျမှုကြောင့်ကော့တောင်းမြို့နယ်ထဲကပလုံသုံးသုံးကျေးရွာမှာလူ9ဦးတိတ်ဆုံးပြီးထိခိုက်ဒဏ်ရာတချို့ရရှိခဲ့တယ်လို့ ก็ทำอยู่เลยไม่สนใจเนี่ยก็ปีตุลุตัวกูสิเลยอุกเห็นสก้าพี่ว่าเลยปลุกตัวที่ว่าไอ้เด็กก็ตอนนี้มาตัวสั่งมาละโมยเอาตัวตัวนั้นกันแล้วที่ไหนเอาไปเรื่องตัวเลยเดี๋ยวแกอะไรเลยโมกินเนี่ยด้วยมารอที่จะไปมายี่เปียนจะตัวเรื่อยเรื่อยแต่ไปเป็นทายาเลยยังกูโมเลียนกันแล้วไปตัวเลยลูกยี่เปียนช่างดูเนี่ยสัตว์เปียนเลยจะไปลูกโมกินเนี่ยสุยาสิมันเก่งปานายี่เนี่ยลุยมุจิจายวันจีอู้วันน่าจ่อกับพี่ว่าเลย
เนี่ยโอ้นานๆก็แล้วว่าสับปะรดทีนี้ชาวเนี่ยเช่นเนี่ยตอนเกิดเหตุการณ์เนี่ยเด็กอยู่ไอ้กูเปลี่ยนใจอยู่นะโมกินเนี่ยด้วยมายิ้มอยู่เนี่ยจำยิ้มอยู่เนี่ยจะทำอยู่เนี่ยแบบมายิ้มมือดีสิเนี่ยลูกเปลี่ยนอยู่มารอสวัสดิ์ยิ้มมือเชื่อว่าหลักเท่าไหร่วะยิ้มมือมีอารมณ์เชื่อว่าเท่าไหร่ปกติร่างกายช่วยยิ้มอยู่เนี่ยมารอยิ้มจากว่าพี่สุกิเมย์ยิ้มไปตัวขาดเลยสิเนี่ยลูก ตอนนี้เราจะสู้ต่อกูเสียอุ้งยิ้มกับพี่ว่าเลยยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่ยี่
ပြည်သူတွေနေရာမပြနိုင်ဒေဘူးလို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းစိန်ဝင်းကပြောပါတယ်။၆လက်မှာတော့ရေချရပါတယ်။လမ်းတစ်ချုံနဲ့ပေါ်လာတယ်။ဒါပေမဲ့ဒီဘေးတစ်ခါတည်းကတော့အိမ်ပြန်လို့မရသေးဘူး။သူတို့အိမ်ကမြုပ်တော့မှရှိသေးတယ်။ကျွန်တော်တို့ကရင်ပြည်နယ်မှာရေဘေးစခန်း၆ဆယ်နဲ့၄ခုခွေလာတာ။လူဦးရေ၂000ကျော်ပါ။မြို့နယ်လိုက်စခန်းတွေကတော့ဖလိုင်းဘိုးရဲ့မြို့နယ်မှ
ဒီကနေ့အထိတိုင်းနယ်ပြည်နယ်ငါးခုမှာရေပေးအန္တရာယ်ကျုံ့ွေ့နေရတာနဲ့ဆက်လင်းလို့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနကညွှန်ကြားရေးမှုဒေါက်တာမင်းသိန်းကခုလိုပြောပါတယ်။
လက်ရှိကတော့အန်ဒီတိုင်းပြည်နယ်ငါးခုမှာရေပေးဆက်ဖြစ်နေကြပါဗျာ။အများသောပဲကူတိုင်းပေါ့။ဒီတော့ဂရင်းပြည်နယ်၊ဟွန်ပြည်နယ်၊တနင်္လာနယ်မကွေးပေါ့။လက်ရှိတော့ဖြစ်နေပါတယ်။ဆိုတော့အလုံးပေါင်းလိုက်ရင်တော့စတိန်နဲ့တပေါင်းကျော်လောက်ကဒါဒစ်စနီဝေးဆောင်စခန်းတွေကိုခဏသွားနေရတယ်။စခန်းစုစုပေါင်း230ကျော်ရှိပါတယ်ဗျာ။
ရေကြီးမြေပြင်မှုကြောင့်တေဆုပ်သူစီးရင်ကတော့ရေဘေးကြောင့်တေဆုပ်သူစီးရင်တဲ့အကျုံးမဝင်ဘူးလို့ဒေါက်တာမင်းသိန်းကဆိုပါတယ်။တိုင်းနယ်ပြည်နယ်၅ခုတွင်ရေဘေးသုခသည်တွေကိုလူမှုကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာပြည်နယ်ပိုင်းအစိုးရတို့ကလည်းအကူအညီဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာမင်းသိန်းကဆိုပါတယ်။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမ ထူးသတိပြုနေထိုင်ကြဖို့ဇူလိုင်လ29ရက်စွဲနဲ့သတိပေးကြေညာချက်ထုတ်ပြန်ထားပါတယ်။ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ရွာတွန်းမှုကောင်ကြချောင်းရီစီးဆင်းလာမှုပင်လယ်ရေတည်ရေတက်လာမှုနဲ့ကြုံကြနေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းဒေသမှာနှစ်90ကျော်သွင်းမကြုံစုဘူးရေကြီးမှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရင်တင်ပြပြထားဖြစ်ပါတယ်။အခုဒီမှာတော့မလေးရှားမှာတရားမဝင်အလို့သမားတွေအဖမ်းခံရတဲ့တင်ကိုတင်ဆက်ပေးကြပါရစေ။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်နားမှာတရားမဝင်အလို့သမား150ကျော်ကိုဖမ်းဆီးမိခဲ့ပါတယ်။ဇူလိုင်လ19ရက်နေ့ဆလန်ကောပြည်နယ်စူပန်းကြာယာမြို့တွင်ကဒီညာပိုင်းစစ်စင်ရေးတစ်ခုအနေနဲ့စီးနှမှုကိုမလေးရှားအာဏာပိုင်တွေကဆောင်ရွက်ခဲ့တဲ့အကြောင်းပြည်စုံကတော့ထိုင်းချေဆိုင်ဖျူးမြန်မာပိုင်တင်တော့မင်းအိမ်မှာကတင်ပြပြထားပါတယ်။
မလေးရှားနိုင်ငံမှာဇူလိုင်လ10ရက်နေ့ကစလို့အဖမ်းအဆီးတွေဇက်တိုက်လှုပ်လာပြီးစစ်စင်ရေးတရက်အနေနဲ့ဖမ်းဆီးနေတာဖြစ်ပါတယ်။ဇူလိုင်လ29ရက်နေ့ကတော့မလေးရှားနိုင်ငံကွာလာလမ်ပူကနေကားနဲ့နာယီဝက်ခီးလောက်သွားရတဲ့နေရာမှာလူ150ထက်မနည်းကိုဖမ်းဆီးလိုက်ကြောင်းမလေးရှားအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ကြောင်းမလေးရှားဆိုင်ရာသတင်းတွေမှာဖော်ပြနေတာပါ။မလေးရှားနိုင်ငံမြန်မာတိုင်ရုံကိုကိုစားပြုပြီးထိတ်သိမ်းရေးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့ဂျိုဟိုမြို့ကစခန်းတာဝန်ခံကိုတီးရမောင်မောင်ကတော့အဖမ်းအဆီးအခြေအနေတွေကိုအခုလိုပြောပြပါတယ်
။ဒါပေမဲ့စူပန်းကြရာဆိုတော့ကွာလာလမ်ပူနဲ့တွေ့မယ်ဆိုလို့ရှိရင်တော့တိတ်မွေးပါဘူး။နိုင်ဝဲလောက်ဆိုလို့ရှိရင်တော့အဲဒီမြို့ကိုရောက်တယ်လေ။150ဆိုတာကဘယ်နေရာမှာသူတို့ဖမ်းပြီးတော့ဟိုစီးကြီးတွေ့ထားလဲတော့မပြောနိုင်ဘူးပေါ့။ဒါပေမဲ့ဒီရက်ထဲမှာတော့အဲဒီဂိမ်းတိုင်းတွေကတော့များများဖမ်းနေတာကြီးတွေ့ရတယ်။ဂိမ်းတိုင်းတွေကလည်းဟိုတချို့တရားမဝင်အလုပ်သမားတွေများတယ်လေ။သူကစူပန်းကြရာဆိုလို့ရှိရင်တော့သူ့နေအနေနဲ့သူတို့သွားပြီးစစ်စစ်ရင်လုပ်တဲ့သဘောမျိုးပေါ့။ဟိုသူ့နေနဲ့သူလောက်တာဆိုတော့ဒါပေမဲ့နေဆိုတာလည်းကျွန်တော်တို့က
ဒီပွက်ချမှုလို့ဟိုနာကွက်ကွက်ဖမ်းလိုက်ဒီနာကွက်ကွက်ဖမ်းလိုက်နေတော့ငနေတနေနေလုံးကိုချုံပြီးတော့ဖမ်းလိုက်မျိုးတော့မဟုတ်ဘူးလေအဲဒါတို့တတ်မှတ်တာလေနေရာပေါ့ပြမို့အမျိုးမျိုးနဲ့တရားမဝင်ဝင်ရောက်လာသူတရား50ခုနှစ်ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ကြောင်းမလေးရှားပြည်ရဲ့ဝန်ကြီးကိုကိုကားပြီးမလေးရှားနိုင်ငံပိုင်ဗနာမတရင်ဌာနကထုတ်ပြန်ခဲ့ပါတယ်ဖမ်းဆီးခံရသူအများ န်သားတွေလည်းပါဝင်တယ်လို့ဆိုပါတယ်ဇူလိုင်လ30ရက်နေ့ကလည်းကွာလာလမ်ပူမြို့နယ်ထဲမှာပဲနေရာတချို့မှာအဖမ်းဆီးတွေရှိနေတဲ့အတွက်မြန်မာတချို့ဖမ်းဆီးခံရတယ်လို့ဆိုပါတယ်အခုခါမှာတော့မလေးရှားလာဝကကနေအထောက်ထားမဲ့နေထိုင်သူတွေနေရပြန်နိုင်ရေးအတွက်ဒဏ်ကြေးတွေပေးပြီးပြန်မယ်ဆိုရင်တော့စီစဉ်ဆောင်ရွက်ပေးထားတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ
်ဒီရေရှင်းကကောင်းတာတွေတော်တော်များများဖွင့်ပြီးတော့ပြန်မှုအတွက်ကိုဟိုလုပ်ပေးထားတယ်လမ်းဖွင့်ပေးထားတယ်ကျွန်တော် passport ခြင်ထားတယ် passport မှာတတိုင်းရှိနေတဲ့လူတွေကတော့ဟိုသူတို့ immigration ကိုဓာတ်လိုက်သွားလို့ရတယ်ဗျာသူတို့ခွင့်ပြုတယ်အဲ့တော့ကျွန်တော်ကလေလက်မှတ်တခါလဲတွဲယူသွားတာပေါ့နောက်တစ်ချက်က passport မရှိတဲ့လူဆိုလို့ရင်တော့သမပုံကြီးရှိရမယ်အိမ်တော်စုစီမိတ်တူရှိရမယ်အဲ့ဒါနဲ့ကျွန်တော်မြန်မာတိုင်းဟောအချိန်လာလျှောက်ပေါ့
မလေးရှားအစိုးရကအထောက်ထားလက်မှတ်တွေလုပ်ဖို့အတွက်ခွင့်ပြုထားတဲ့ရက်ဟာဇွန်လ30ရက်နေ့မှာကုန်ဆုံးသွားပြီဖြစ်တာကြောင့်ဇူလိုင်လ1ရက်နေ့ကစလို့အဖမ်းဆီးတွေကိုစတင်လုပ်ခဲ့တာဖြစ်ပါတယ်။မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားမှာတရားဝင်အလို့လုပ်နေကြတဲ့သူအလို့သမားပေါင်း2သိန်းကျော်ရှိပြီးတခြားနိလန်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမဲ့ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလို့သမား9သိန်းတက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူတိတ်နေချီရှိပါရဲ့ရှင်
။မင်းမှာသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေအင်္ဂါနေ့ညနေခင်းသတင်းလေးကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့ဒီနေ့ညတိုင်းလေလိုက်စီစဉ်မှာဖာရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ရအောင်ပါ။
မတ်မိုင်းမှာအကြီးအမားဆုံးနိုင်ငံရေးပြောင်းလဲမှုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံပေါ်ပေါက်ခဲ့တာ။အခုဆိုရင်နှစ်30ရှိလာပါပြီ။ရှစ်လေးလုံးရေတော်ပုံအတွင်းနဲ့အဲ့ဒီရဲ့နောက်ဆက်တွဲကာလတွေမှာတိုင်းပြည်ရဲ့ဒီမိုကရေစီအရေးအတွက်အသက်ပေးလူသွားကြသူတွေရဲ့ညွန့်မှန်းချက်တွေဘယ်လောက်အထိအကောင့်ထဲပေါ်နိုင်ပါပြီလဲ။ဒီပေါ်မှာသောရရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။တိုက်ရိုက်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှာပို့ထားပေးပါ။တိုက်ရိုက်မပါဝင်နိုင်သူတွေအနေနဲ့လည်းကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရတယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းမှတ်ချက်ရေးဆွေးနွေးနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
သတ္တရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့ညနေမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုဒီခါမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြန်မာသမ္မတဒေါ်နယ်ထရန့်ကအီရန်သမ္မတနဲ့ကြိုတင်စည်းကမ်းချက်တွေတက်မှတ်မထားဘဲနဲ့သူတို့တွေ့ဆုံခြင်းတဲ့အချိန်မှာတွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။တင်းလာနေကသတင်းစာရှင်းလင်းပွဲအတွင်းအီရန်အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার ပိုင်ဆိုင်ခွင့်ဘရောမှပေးမှာမဟုတ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံအတွင်းမှာလည်းထရန့်ဟာအီရန်သမ္မတနဲ့အပြန်အလှန်ထိုးနှက်ပြောဆိုခဲ့ပြီးတော့အီရန်အနေနဲ့အမေရိကန်ပြည်သူအပေါ်မှာချင်းချောက်ပြောဆိုတာမျိုးနောက်ထပ်မလုပ်ဖို့ကိုတတိပေးခဲ့ပါတယ်။ဖြစ်ရသတင်းတော့စာဒီစာဟုတ်စပေးပို့ရတဲ့တင်လှောက်ကတော့ကောင်းအောင်ကပြပြပေးပါလိမ့်မယ်
။အီတလီဝန်ကြီးချုပ်ဂျီဆက်ပီကွန်တက်နဲ့ပူးတဲ့ကျင်းပတဲ့တင်လှောက်ရှင်လင်းပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ကအီရန်ရင်းနဲ့ပတ်သက်ပြီးအခုလိုပြောကြားပါရတယ်
။ The Prime Minister and I also agree
အီရန်အာဏာရှင်အစိုးရအနေနဲ့နျူကလ িয়ার လက်နက်ဘယ်တော့မှပိုင်ဆိုင်မှုမပေးဘူးဆိုတာကိုဝန်ကြီးချုပ်ကလည်းသဘောတူပါရတယ်။အီရန်ရဲ့အန္တရာယ်များလာတဲ့လုပ်ရက်တွေအဆုံးသတ်သွားအောင်နိုင်ငံတကာအနေနဲ့ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းလိုပါရတယ်။
ဒါနဲ့လေအီရန်သမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိသလားဆိုပြီးမေးမြန်းရမှာတော့သူ့အနေနဲ့ကြိုတင်စည်းမျဉ်းသတ်မှတ်မထားဘဲအီရန်ဘက်ကတွေ့ဆုံလို့တဲ့နေရာမှာတွေ့ဆုံမှမယ်ဆိုပြီးဖြစ်ကြပါရယ်အန်ရများလာတဲ့အခြေအနေကိုရှောင်ရှားရမှာတွေ့ဆုံဆွေးနွေးတာဟာအလုပ်ဖြစ်ပြီးရုရှားမြောက်ကိုရီးယားကောင်ဆောင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်ခဲ့တာတွေဟာဥပမာကောင်းနေဖြစ်တယ်လို့ထရမ့်ကပြောပါရယ်
I would certainly meet with Iran if they wanted to meet
သူတွေ့ကျင်နေဆိုရင်ကျွန်တော်ကတော့တကယ်လက်ခံတွေ့ဆုံမှာပါသူတို့အနေနဲ့အဲ့ဒီလိုလုပ်ဖို့အစဉ်အသင့်ဖြစ်မဖြစ်ဆိုတာကိုတော့မသိပါဘူးအခုခါမှာတော့သူတို့ဟာတကယ်အကျဉ်းကျဲချက်ထဲရောက်နေပါတယ်ဒါပေမဲ့အီရန်နျူကလ িয়ার အရေးသဘောတူစာချုပ်ဟာတိတ်ပြီးအတိအပယ်မရှိတာကြောင့်ကျွန်တော်ဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်တာပါအ အဲ့ဒါကြောင့်သူတို့ဘက်ကတွေ့ဆုံဖို့လူလားကောင်းလူလားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။အီရန်နိုင်ငံမှာဘာသာရေးကောင်းဆောင်တွေစတင်အာဏာရယူခဲ့တဲ့1989ခုနှစ်တွေစီကစလို့အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါ။အထူးသဖြင့်ထရမ့်အစိုးရလက်ထက်မေလမှာ2015ခုနှစ်ကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံ6နိုင်ငံကြားရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်တာကြောင့်အခြေအနေတွေပိုဆိုးရလာပါတယ်။ဒါပြင်ဒေသရင်းမှာအီရန်ရဲ့ရန်လိုတဲ့ပြုမှုတွေကိုကမ္ဘာကြီးအနေနဲ့ထိန်းချုပ်ဖို့နဲ့နျူကလ িয়ার စီစဉ်တွေဖြတ်သိမ်းရေးဖိအားပေးဖို့ထရန့်ကတောင်းဆိုခဲ့တာကြောင့်ထရန့်ရဲ့မူဝါဒတွေဟာကမ္ဘာမှာအကြီးအကျယ်ဆုံးစစ်ပွဲကြီးဖြစ်ပွားလာနိုင်တဲ့အထိဥတည်သွားနိုင်ကြောင်းအီရန်သမ္မတကသတိပေးပြောဆိုခဲ့ပါတယ်။အီရန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးကလည်းစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အီရန်စစ်တပ်ဟာအစဉ်အမဲလို့ပြောလိုက်ပါတယ်။အီရန်အထူးတပ်ဖွဲ့ Quds Force ကိုကယ်မှုကာဆမ်ဆလိုင်မာနီက
လောင်စားလုပ်ချင်တဲ့မစ္စတာထရန့်ကိုပြောချင်တာကခမည်းတော်ထင်မှတ်မထားတဲ့အနည်းဆုံးနေရာမှာကျွန်တော်တို့ရှိနေတယ်ဆိုတာပ
ါဒါပေမဲ့လည်းအီရန်အနေနဲ့အခုအချိန်မှာအစိုးရရန်ဆုံးကတော့အမေရိကန်အနေနဲ့စီးရေးအရာဆောင်ရွက်လာတာမဟုတ်ပဲစီးပွားရေးအရာပိတ်ဆို့တန်ခတ်လာနိုင်တဲ့အခြေအနေပါတကယ်လို့သာပိုပြင်းထန်တဲ့ပိတ်ဆို့တန်ခတ်မှုအသစ်တွေချမှတ်လာမယ်ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေလည်းအီရန်နိုင်ငံကပြန်ထွက်ခွာသွားနိုင်ပြီးဒီအခြေအနေဟာအီရန်ရဲ့စီးပွားရေးအပေါ်အကြီးအကျယ်ရိုက်ခတ်နိုင်တာကြောင့်ပါခင်ဗျာ
ကောင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ဒီနေ့ဒီကနေ့တဲ့တင်ပြလာတွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကအစီအစဉ်အတန်လွဲ့အစီအစဉ်ပြီးပြီးချင်းည9နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်လေးကို HSS7 ကနေတိုက်တိရှိနေတယ်လို့ဒီမိုကရေစီမြန်မာအတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်။ VOA ကနေအင်္ဂါနေ့နေ့ကအစီအစဉ်လေးကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။သတို့ရှင်တွေမကြခင်မှာနားဆင်ကြမယ် VOA American တန်ညဘက်9နာရီ10နာရီအထိအစီအစဉ်မှာတော့ဒီတိုက်လေးတိုင်းအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနဲ့မြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုကောင်းလေးဦးကကြေညာပေးပါလိမ့်မယ
်။ဤနိုင်ငံနဲ့တရားရေးစကားပြောဖို့အသင့်ရှိနေတဲ့အကြောင်းမနေ့ကအီတလီဝန်ကြီးချုပ်နဲ့ဗူတော်သင်္ဆာရှင်လင်းပွဲတွင်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဤနိုင်ငံသမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံဖို့ဆန္ဒရှိမှရှိသတင်းနောက်တရားရေးအမေကိုသမ္မတထရန့်ကတုံ့ပြန်ဖြေကြားရမှာတော့တွေ့ဆုံဆွေးနွေးမှုတွေကိုယုံကြည်ရဲအကြောင်းနဲ့အထူးသဖြင့်စစ်ပြည်နယ်နဲ့ခြေနေမျိုးတွေလူတွေတည်ကြည်တာမိုးကောင်ရေရှားကပ်ပေးတင်တာမျိုးတွေလိုကိစ္စမျိုးတွေမှာတွေ့ဆုံဆွေးနွေးတာအကျိုးမရုံနိုင်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်ကိုတရားမဝင်ရောက်မှုတွေကိုဟန်တန်းနိုင်မှုမက္ကဆီကိုနိုင်ငံနဲ့နယ်စပ်မှာတတိုင်းကာရမဲ့အငင်းပွားစရာအစီအစဉ်တွေကွန်ဂရက်စ်လွှတ်တော်ကအတည်ပြုပေးဖို့သမ္မတထရန့်ကထပ်မံဖိအားပေးတိုက်တွန်းလိုက်ပါတယ်။ခိုင်မာအားကောင်းတဲ့တိုင်းပြည်တွေမှာခိုင်မာတောင်တင်းတဲ့နယ်စပ်တွေရှိဖို့လိုတဲ့အကြောင်းမနေ့ကအီတလီဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အမေရိကန်သမ္မတထရန့်ရဲ့စီးပွားရေးဖွဲ့ဥက္ကဋ္ဌပေါ်မနာဖော်ရုရှားအရေးထူးဆောင်ဆန်းစစ်ဆေးရေးမှူးရောဘတ်မူလာယာကရာဇဝတ်ကြောင်းနဲ့တရားစွပ်ဆိုထားတဲ့အမှုနှမှုနဲ့တမှုကိုဒီနေ့ဗီဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရမှာဖြစ်ပါတယ်။အခွန်ရှောင်မှုပြပမှာဖွင့်လှစ်ထားတဲ့ဗန်းစင်းတွေကိုတင်ပြဖို့ပြောက်ကွက်မှုဘဏ်ကနေမတမာတဲ့နည်းနဲ့ငွေချေးမှုစတဲ့ရာဇဝတ်ကြောင်းတွေနဲ့ဆွဲဆိုထားတဲ့အမှုတွေဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ပွဲမှုတွေကိုအဓိကထားစုံစမ်းဖော်ထုတ်နေတဲ့အထူးစုံစမ်းစစ်ဆေးမှုရဲ့လုပ်ငန်းတွေမှာရောအပေါ်ယံကြည့်ရင်ဆက်ဆက်မှုမရှိပါဘူး။အာဖဂန်နိုင်ငံရှိပဲနဲ့နောက်ပိုင်းကပြည်နယ်တွေမှာလုံခြုံရေးတပ်ဖွဲ့တွေနဲ့အစိုးရပိုင်းအစအဦးတွေကိုသဘုံလေးစီးနှင်းတိုက်ခိုက်ရာကလူများပြားထိခိုက်ဒေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ်။နောက်ပိုင်းကဖာရာပြည်နယ်မှာဒီနေ့အစောပိုင်းလမ်းမေးထောင်ဘုံပေါက်ကွဲမှုကြောင့်ခီးတဲ့7ယောက်ဒေဆုံးပြီး40လောက်ထဏ်ရာကြောင်းတာဝန်ရှိသူတွေကပြောခဲ့တာပါ။နိုင်ပိုင်းချပြီးနိုင်ငံရှိပိုင်းကအစိုးရအစအဦးတို့ကိုတိုက်ခိုက်ခံရရမှာတော့လူ10ဦးထက်မနည်းတဏ္ဍာရရှိခဲ့ပါရယ်။
သတင်းကြေကျုပ်ကိုကောင်းလေဦးကကြေညာပေးခဲ့တာပါ။ဒီနေ့ညတွေ့စီရင်ထုတ်လို့ရမှာကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00နာရီစနေတိုင်းလိုင်းတိုမီတာ24.95နဲ့50တူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။နားဆင်ကြတဲ့သောတာရှင်ပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington.